အမေရိကန်နဲ့မက္ကဆီကိုနယ်စပ်ဒေသမှာအထောက်အထားမပါဘဲအမေရိကန်နိုင်ငံတွင်းကိုဝင်ရောက်လာကြသူတွေရဲ့ရင်သွေးတွေကိုမိဘတွေနဲ့ခွဲပြီးတကွဲတပြားစီထိန်းသိမ်းထားတဲ့ကိစ္စအတွက်လူတွေဒေါသထွက်နေကြတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုဟာရှစ်ပြောင်းအခြေချသူတွေနေထိုင်ရာစခန်းတစ်ခုမဟုတ်သလိုဒုက္ခသည်တွေကိုလက်ခံထားရနေရာတစ်ခုလည်းမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။သမ္မတအင်ဘျူအရှိခမဆောင်မှာအမျိုးသားအာဂတဆိုင်းယားကောင်စီအစည်းအဝေးအတွင်းသမ္မတထရမ့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတကဥရောပမှာဘာတွေဖြစ်နေတယ်လဲ။ဒီလိုအဖြစ်မျိုးသူ့လက်ထက်မှာအမေရိကန်ပြည်ထောင်စုထဲမှာအဖြစ်မခံနိုင်ဘူးလို့လည်းသမ္မတကသတိပေးခဲ့တာပါ။အစောပိုင်းကလည်းဒုက္ခသည်တွေအများအပြားလက်ခံထားတဲ့ဂျာမနီနိုင်ငံမှာရွှေ့ပြောင်းအခြေချသူတွေနဲ့ဆက်နွယ်ပြီးရာဇဝင်မှုကင်းတွေတိုးလာတယ်လို့သူ့ရဲ့ Twitter မှာဖော်ပြထားတာဖြစ်ပါတယ်။မိဘတွေနဲ့ခွဲပြီးဂွဲတပြားစီအထင်းထင်းခံနေရတဲ့ကလေးရဲ့အတွက်က2000နီးပါးလောက်ရှိပါတယ်။